ယူကရိန်းနိုင်ငံအတွင်းကနေခွဲထွက်ပြီးရုရှားနဲ့ပေါင်းဖို့ခရီးမယားဒေသလွတ်တော်ကဆုံးဖြတ်လိုက်တဲ့အတွက်ဒေသတွင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေပိုဆိုးလာမယ့်အလားအလာရှိနေပါတယ်။ယူကရိန်းနိုင်ငံအတွင်းရုရှားတပ်ဖွဲ့တွေကျူးကျော်ဝင်ရောက်လာနေမှုနဲ့ပတ်သက်လို့တပ်ဖွဲ့တွေပြန်လည်ဆုတ်ခေါ်ပြီးရုရှားကိုဘယ်လိုဖိအားပေးတင်တယ်လဲဆိုတာနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေဘရပ်ဆဲလ်မြို့မှာအရေးပေါ်စည်းအဝေးပြုလုပ်ဖို့ပြင်ဆင်နေတဲ့အချိန်ရုရှားကကြောရောနောက်ခံပေးထားတဲ့ခရီးမယားဒေသအစိုးရကကြာသပတေးနေ့မှာမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေဘယ်လိုလှုပ်ဆောင်သင့်တယ်ဆိုတဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေလည်းကြာသပတေးနေ့မှာဆွေးနွေးကြဖို့ရှိနေပါတယ်။ရုရှားနဲ့ပေါင်းစည်းရေးဆိုင်ရာလူမှုစာနာခိုင်ဝဲကိုလာမယ့်မတ်လ16ရက်နေ့မှာကျင်းပသွားမယ်လို့ပင်လယ်နဲ့ကျွန်းဆွယ်ဒေသခရီးမယားအစိုးရကကြေညာလိုက်ပါတယ်။ခရီးမယားဘက်ကအခုလိုတောင်းဆိုလာတဲ့အပေါ်ပြန်လည်စဉ်းစားပေးဖို့ရုရှားသမ္မတဗလာဒီမီပူတင်ကိုတောင်းဆိုနေကြပါတယ်။ခရီးမယားဒေသအနာဂတ်ကိုအဆုံးဖြတ်ပေးမဲ့လူထုစာနာခံယူပွဲဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ယူကရိန်းစစ်ပွဲဝင်ကြီးပြောတာကိုကိုကာဘီရိုက်တာသတင်းမှာဖော်ပြထားပါတယ်။ခရီးမယားဒေသအစိုးရကအခုလိုဆုံးဖြတ်လိုက်တဲ့အတွက်ဒီကိစ္စကိုတန်တပန်နီးနဲ့ဖြေရှင်းဖို့ကြိုးပမ်းမှုတွေကိုထိခိုက်စေနိုင်ပါတယ်။